စကိုင်းတိုင်းမုံရခရိုင်ဆလင်းကြီးမြို့နယ်တွေကလက်ဗတောင်းတောင်ကျင်းနီစီမံကိန်းအတွက်တင်ထားတဲ့လေယာမြေတွေကိုမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝမ်ပေါင်ကုမ္ပဏီတွေကရဲအင်အားအလုံးရင်းသုံးပြီးတော့တန်ဆူးကြိုးတွေခတ်ပြီးစိုက်ခဲနေကိုဖျက်ဆီးနေတဲ့အတွက်ဒေသခံတွေနဲ့ရဲတွေကြားမှာတင်းမာမှုတွေဖြစ်နေကြပါတယ်။လက်ဗတောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်ကနေဆုံးဖြတ်ထားချက်တွေကိုလည်းကော်မတီတွေကလုတ်ဆောင်တာမျိုးမရှိဘူးဆိုပြီးတော့တာဝန်ရှိသူတွေကဆိုပါတယ်အကြောင်းစုံကိုမအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
လက်ဗရောင်းတောင်ကျင်းနီစီမံကိန်းအတွက်တင်ထားတဲ့မြေယာတွေကိုရွာသားအတော်များများကနစ်နာကြီးမယူဘဲသူတို့ရဲ့စိုက်ခင်းနေမှာသီးနှံများစိုက်ပျိုးနေခဲ့ကြတာပါရဲရင်အားတွေကိုတုံးပြီးဒေသခံတွေရဲ့စိုက်ခင်းနေပေါ်မှာတန်ဆူးကြိုးတွေကာယံနေတဲ့အတွက်သုံးရက်မြောက်နေ့အဖြစ်ဒေသခံတွေနဲ့အာဏာပိုင်တွေကြားထိတ်တဲ့ရင်ဆိုင်မှုတွေဆက်ဖြစ်နေကြပါတယ်။မိုးကြိုးပြင်ရွာကဒေသခံတောင်သူတို့ပြောပြတာကတော့
မစည်းကြိုးရခရဲနေချလုပ်နေတာ။အနေနဲ့ဟိုနင်းပြစီဘုသူဆိုင်နဲ့ထိုးနင်းနေတော့မဆိုင်ကုန်ဝင်နေပါဘူး။အင်းဒုသာရင်နဲ့ထိုးနာစုကြိုးရခနေရရွာသားနဲ့စိတ်ညစ်ကိုညစ်ညစ်နေကြတာတော့နေကြတာတမင်မစားနိုင်ရေမတော့နဲ့သူကဘယ်သွားနိုင်နိုင်ရေမယူဘူးရှင်းနဲ့မပေးဘူးလေရွာသေးရုံးဝသွားကြတယ်သူရုံးကြီးတည်းသွားတော့လေသူကဖြည့်ရှင်းမပေးနိုင်ဘူးလေအဲ့လိုပြောတာဗိုလ်မှူးကြီးနဲ့က
ခမိန်တောင်ဖျားတောင်ကြောက်ကြီးတောင်တွေအနီးကဒေသခံတွေစိုက်ပျိုးထားတဲ့သီးနှံတွေကိုဖျက်ဆီးပြီးတန်ဆူးကြိုးတွေခတ်နေတဲ့အတွက်ဒေသခံအင်အား150ကျော်နဲ့ယာနဲ့ချီရှိတဲ့ရဲတွေကြားမှာတင်းမာမှုတွေဟာမနေ့၈နာရီအချိန်လောက်ကတည်းကစတင်ဖြစ်ပွားနေပြီးညနေပိုင်းထိလည်းဆက်လက်ဖြစ်ပေါ်နေတာပါ။ဆယ်တဲ့ရွာအနီးကကြောက်ကြီးတောင်ရဲ့အရှိတ်ဘက်မှာတော့
ဒီကကြည့်သူနဲ့ရဲရဲထိတ်တဲ့ရင်ဆိုင်မှုတွေဖြစ်တာအခုချိန်ကြီးကထိတ်တဲ့ရင်ဆိုင်မှုဖြစ်နေပါတယ်။အဲ့မှာဒေသခံပြည်သူတွေလည်းမိခဲ့ပြီးဒီကူတန်းကပြင်းလာတဲ့အခါမိန်းကလေးပြတဲ့အခါကျတော့လုံးဝသတိပြည့်တဲ့ရေပစ်ကုန်ပါပြီ။ဒါလည်းသူတို့ကဆန်တီတွေတစ်ခါကဆက်ခတ်နေပါလေ။ဒိုင်းနေနဲ့ကာထားပါလေ။ကျန်းရ9လောက်သုံးထားတယ်ခင်ဗျာ။ကျွန်တော်တို့ယာနေကိုမတရားလာပြီးတော့တိမ့်ပိုက်တာဖြစ်ကြတော့ကျွန်တော်တို့ကခံမာတော့မဟုတ်တော့ပါဘူး။အခုကျိုးတွေကိုကျွန်တော်တို့ကောင်းအောင်တောင်းဆိုနေရပါဘူး။ဒေသခံပြည်သူတွေရဲ့ဘဝတွေကိုကျင်းစဲနေတာပဲခင်ဗျာ။အခုလောလောဆယ်မှာကျွန်တော်တို့ဦးလေးခင်းဆိုရင်တော့လုံးစားလို့မရတော့ဘူးခင်ဗျာ။အကုန်လုံးဧက30လုံးပါသွားတယ်ခင်ဗျာ။လမ်းနေနေကော်လေးပေါက်နေတာဒီနေ့တော့ကျွန်တော်တို့ကသွားပါကြလမ်းနေခွက်ဆွဲပြီးတောင်းရမယ်နေသားအောင်ဖြစ်ကုန်ပြီကြကျွန်တော်တို့ကကိုရဲရည်ကလည်းကျွန်တော်တို့ကမှမပါဘူးခင်ဗျအစိုးရကလည်းကျွန်တော်တို့ကမပါဘူးကျွန်တော်တို့ဒေသခံလူတွေကခိုးခိုးရမဲ့နေပါတယ်အခုညီမတွေကမဲ့နေပါတယ်ခင်ဗ
ျလက်ရှိအာဏာပိုင်နေတဲ့ဒေသခံတွေကြားတင်းမာမှုရှိနေတဲ့အခြေအနေနဲ့ပတ်သက်လို့တာဝန်ရှိသူတဦးဖြစ်တဲ့နေလုံဝင်ကြီးဗိုလ်မှူးကြီးကြည်နိုင်ကိုဆက်သွယ်မေးမြန်းတဲ့အခါမှာသူ့ရဲ့ကိုရဲရည်ရှိကအခုလိုပြောပါတယ
်ဟုတ်ကဲ့ဗိုလ်မှူးကြီးကြည်နိုင်လားရှင်
ကျွန်တော်မြည့်ရစေပါခင
်ဗျာ။ဟုတ်ကဲ့ဗိုလ်မှူးကြီးကြည်နိုင်များရှိပါသလားရှင
်။ဟုတ်ကဲ့ဆက်ပြီးတော့ပြောပြ။
ကျမ VOA သတင်းဌာနကပါ။ဟု
တ်ကဲ့အသာစားမောင်းနေတယ
်။ဒီစီမံကိန်းကိုကမကထလုပ်နေတဲ့စီမံကိန်းတာဝန်ခံဦးလာစိန်ကိုလည်းဆက်သွယ်မေးမြန်းမှုလုပ်ခဲ့ပါတယ်
။ဟုတ်ကဲ့ဦးလာစိန်လားရှင်
။ဟုတ်ပါတယ်
။ဟုတ်ကဲ့ဟောကျမ VOA သတင်းဌာနကပါရှင
်။ဟယ်လိုဟယ်လိုဟယ်လိုဟယ်လိုကြားလားဟယ်လို
အဲကြားတယ်ကြားတယ်ကျမကြားတယ်ရှင်ဟုတ်ကဲ
့။ဟယ်လိုဟယ်လို
အနာပိုင်နေဘက်ကိုတော့နောက်ထပ်ဆက်သွယ်လို့မရတော့ပါဘူး။စီမံကိန်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တာဝန်ရှိသူတဦးလည်းဖြစ်ပြီးသူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါခင်ဆန်းလိုင်ကတော့ကော်မရှင်ကပေးအပ်တဲ့တာဝန်တွေကိုကော်မတီကလုံဆောင်နိုင်ခြင်းမရှိတာတွေကိုလည်းပြောဆိုထားပြီးကော်မတီအနေနဲ့ပွင့်လင်းမြင်သာမှုတွေရှိဖို့ဒေသခံတွေနဲ့ပြည်လဲအောင်ဆောင်ရွက်ဖို့အကောင့်တေဖို့ရေးကော်မတီဥက္ကဋ္ဌနဲ့တွေ့ဆုံညှိနှိုင်းခဲ့တယ်လို့လည်းဆိုပါတယ
်ပြည်သူတွေရဲ့အပေါ်မှာဒီကျွန်တော်တို့ကော်မရှင်ရဲ့အစီရင်ခံစာကိုဆောင်ရွက်တဲ့နေရာမှာတာဝန်ယူမှုတွေတာဝန်ခံမှုတွေမရှိတာတွေနဲ့ပတ်သက်လို့ဒီကနေ့ဖြစ်နေတဲ့ကိစ္စတွေကိုကော်မတီအနေနဲ့ပေါ့နော်ဘယ်လိုဆောင်ရွက်ပေးခြင်းလဲဆိုတော့ကျွန်တော်ကတော့အကြံဉာဏ်နဲ့ပြည်သူပြောလဲပြီးသွားပါပြီတကယ်ပဲပေါ့နော်ပြည်သူတွေရဲ့အတန်းကထိတဲ့ပုံပြီးပြောင်းလာပြီအဲ့တော့ကော်မတီကလည်းချက်ကလည်းတရားမျှတမှုရှိဘူးပြည်သူတွေကတော့ဆောင်ရွက်မသိဘူးဆိုရင်တော့ကျွန်တော်လွတ်တော်တွေကနေတင်ဖို့ရတဲ့စီစဉ်နေပါတယ
်အခုလိုမျိုးဒေသခံတွေသဘောမတူပဲစိုက်ခင်းတွေကိုဖျက်ဆီးပြီးတင်းအကျပ်ပဲတန်ဆူးကြိုးတွေခတ်နေခြင်းဟာအနိုင်ကျင့်တဲ့လုပ်ရက်တစ်ခုဖြစ်နေကြောင်းကိုလည်းဒေါခင်ဆန်းလိုင်ကပြောသွားပါတယ
်ဒေသခံတွေဘက်ကတော့ဒီစင်းရလို့ရှင်တော့ဒါအမတရားမှုတစ်ခုပဲဖြစ်တယ်။ဟိုလက်နက်တွေကလည်းပါနေတယ်။နောက်ဟိုလုံခြုံရေးအင်အားတွေကလည်းပါနေတယ်။ဒီငွေကြေးရောပေးမှုရပေါ်မှာဒီမှာဒီဘက်ကနေနဲ့ဒီကွန်ပီနဲ့ကြားထဲမှာလည်းပြည်လျောင်းနေနိုင်ပေးနိုင်မှုလည်းမရှိသေးပဲနဲ့ဒီလိုဆောင်ရွက်နေတာကတော့ဆိုတော့ဒါဟာအနိုင်ကျင့်တဲ့အလုပ်တစ်ခုပဲဖြစ်နေတယ်လို့မျိုးနော်ဒီလိုလုံမျိုးကမလုပ်ရဘူးလို့ဒီမှာဒီလိုပဲနားလဲပ
ါ။လက်ဗရောင်းတောင်ကျင်းနီစီမံကိန်းရဲ့ရလာမယ့်အကျိုးစီးပွားတွေကိုမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြန်မာဝမ်ပေါင်ကုမ္ပဏီနဲ့နိုင်ငံတော်ကအချိုးကျခွဲပြီးအချိုးမြခံစားနိုင်ဖို့အတွက်ဒုတိယအကြိမ်စာချုပ်အသစ်ချုပ်ဆိုထားတာပါဒေသခံတွေကတော့သူတို့ရဲ့လေယာဉ်မြေတွေကိုတန်ရာတန်ကြီးမပေးဘဲသိမ်းယူထားမှုတွေကိုလက်မခံနိုင်တာကြောင့်စီမံကိန်းရပ်တန့်ရေးကိုသာတောင်းဆိုနေကြပါတယ်ရှင်